ရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားနှစ်သက်ကူးနေကနေဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေသေးပါ။အဲ့ဒီတိုက်ပွဲတွေကမကလုံခြုံရေးပိုင်းဆိုင်ရာတခြားစိုးရင်တွေအခြေအနေတချို့လည်းရှိနေပြီးနေရာဆုံးခွာထွက်ပြေးနေရသူတွေဟာလည်းလိုအပ်တဲ့အကူအညီတွေမရနိုင်လည်းဖြစ်နေပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ2019နှစ်တိကူးနေ့ကနေဒီကနေ့ဗုဒ္ဓဟူးနေ့အထိရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်နဲ့ကြောက်ကော်မြို့နယ်ဘက်မှာမြမသမတော်နဲ့ရခိုင်သမတော်အေအေဖွဲ့တို့ကြားတိုက်ပွဲတင်းနံစွာဖြစ်ပွားနေစေလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခက BOA ကိုခုလိုပြောပါတယ်
။မနေ့ကဇန်နဝါရီလ10ရက်နေ့ကစပြီးတော့ဒီနေ့နေ့ရက်နေ့မှလည်းပဲတိုက်ပွဲကဆက်ပြီးတော့ဖြစ်နေကုန်ပြီ။အဲဒီဗုဒ္ဓတော်မြို့နယ်ပေါ့ဒီနေ့မနေ့မှလည်းပဲ10နာရီ5မိနစ်ကစလို့ဒီငေါရုံတော်ရွာရဲ့အရှိတ်ဘက်တောင်တန်းပေါ်မှာတိုက်ပွဲကျင်းပနေတယ်။မျိုးရောတိုက်ပွဲကနှစ်နေရာမှာဖြစ်တယ်ကြ။ပထမတိုက်ပွဲကတော့ဒေသောင်နဲ့ကန်တင်ရွာအကြားမှာဖြစ်တာ။ဒီမှာတိကျပြကနေတက်လန်တော်ပြီးတော့မှသူတို့ဒီလက်မကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တယ်ကြ။ကန်တင်ရွာသေးကိုလက်မကြီးအလုံးစုံစေတဲ့မနေပြီးတော့ပြစ်ခတ်တာရှိတယ်။အဲဒီမှာဖုန်ကြီးကြောင်ရောဒီမှာရွာသေးမှာရောအဲဒီမှာရှိတယ်ကြ။နောက်ဒုတိယတိုက်ပွဲကတော့ကြောက်တော်မြို့နယ်ဘလူချောင်းရွာရဲ့အရှိတ်ဘက်ကမှဖြစ်တာ။ဒီနာရီ90မိနစ်မှဖြစ်တယ်။
ဒီလိုဖြစ်တဲ့တိုက်ပွဲတွေမှာသမတော်ဘက်ကလည်းရွာသိန်းကိုလက်နက်ကြီးနဲ့ပြစ်ခတ်ဆက်ခတ်ခဲ့တယ်လို့လည်းခိုင်တုခကဆိုပါတယ်။တိုက်ပွဲတွေနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ဆိုပေမဲ့လည်းတိကျအတိမပြုနိုင်သေးပါဘူး။အင်ကန်နေ့ကဗုဒ္ဓတော်မြို့နယ်ကံပြင်းနဲ့စီတောင်ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကံပြင်းရွာသားတွေစစ်ပေးလို့ရကိုတင်းချောင်နေကြရတယ်လို့စီဒီတောင်ကြီးရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါတယ်
။မနေ့ကလည်းကံပြင်းနဲ့စီတောင်ကြားမှာဖြစ်တယ်။ပေါင်းတန်ကြနေတဲ့အမျိုးကြီးတို့လက်နက်ငယ်တို့အတန်ကြနေရတယ်ရွာသားတွေဆွဲပြီးလို့ကျွန်တော်တို့ဇီတော်ကြီးအောင်စုမှာဘူးလူပေါင်း48ယောက်ရောက်နေတယ်။ဒီလိုလိုဇီတော်ကျွန်တော်တို့ဇီတော်ရွာကသူတို့ကိုအနည်းနဲ့ကုညီထောက်မထားတာပဲ။ဘူးလို့ပေါက်ဆံကြတယ်လို့သူတို့ကရွာကိုမပြန်ရေးတော့ဘူး။ပေါက်ဆံကြီးပြီးမှသူတို့ကပြန်မှာဘူးလို့လိုလိုကျွန်တော်တို့ဇီတော်စီမှာပဲသူတို့စိတ်ပြေဆောင်နေရမှာ
။လက်ရှိစေတီတောင်ကြီးရွာနဲ့စပါထားကြီးရွာမှာစစ်ဆောင်ဥယျာဉ်နေရာနီးပါးရှိနေတယ်လို့လည်းသူကဆိုပါတယ်။ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်တပ်မတော်သတင်းမှပြန်ကြားရေးဘွဲ့ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုပြေပို့ထားတဲ့ဆက်သွယ်ရန်ဖုန်းနံပါတ်စီရင်ထက်ကနဘာကတိုင်ဦးစီးဘူမူကြီးကို VOA ကအချိန်ချင်းဆက်သွယ်ဆက်ပေးမယ်လဲဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။တိုက်ပွဲဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်နေတဲ့အတောအတွင်းမှာပဲအင်ကာနီညနေပိုင်းတုန်းကရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေသဖွံ့ဖြိုးရေးခရီးစဉ်ကာတန်မြောက်ဦးမြို့နယ်လောင်ကျက်နဲ့နန်းကြားကြီးရွာကြားမြောင်ပွေသရမ်းမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်နောက်ဆုံးအခြေအနေကိုတော့ NLD ပါတီကပြည်내လှုပ်တော်ကိုယ်စားလှယ်ဥမောင်းထွန်းလှိုင်ကခုလိုတည်ပြုပြောဆိုပါတယ်
။ဝန်ကြီးချုပ်တို့ကဒီဒေသခံတို့ရဲ့တော့ကြောက်ကူရမ်းကြီးတော့ကုန်းတို့ဆက်ကပြန်လာတာပါ။ပြန်လာတော့၄နိုင်ကျော်လောက်မှာပုံပေါက်တာပေါ့။ပုံကုန်းလုံးပေါ့။သူတို့ဖြတ်တယ်နဲ့ပုံပေါက်တယ်ဝန်ကြီးချုပ်ကရေတန်တာအခွင့်ကရေနောက်ပြီးပြည်ပင်ကရေပြတ်တော့တယ်နောက်မှကျန်သေးတဲ့ဟာအများဥခရိုင်အုပ်ချုပ်မှုကနဲ့အိုက်တော်နဲ့တူဝန်ကြီးသားအဲ့ဒီကြားလောက်မှာဘုံကအခပေါက်တာပေါ့နော်။ဒါပေမဲ့စားရတဲ့နေရာကတော့ဘာမှမရှိပါဘူး။ကျွန်တော်တို့အာနာပင်ပြည်သူတွေကလည်းကျောင်းတန်းကတော့ဆုံရနေပါရဲ့ဒီဒီဒီဝါဆိုတာတော့အခုလောလောဆယ်တော့ဆက်နေလို့ကနေရာရှိပါဘူး။ဘုံပေါက်ကွင်းမှုတွေကတော့လုံးမင်းဆိုတာတော့ပြေချပါရဲ့။သူကတော့ငုံနေလဲထောက်တယ်လို့ပဲယူဆကြပါလေ
။တမတော်ရဲ့ဒီဇင်ဘာ9ရက်နေ့နောက်ဆုံးထုတ်ပြန်ချက်ထဲမှာတော့စီရေပရိပကဖြစ်ပေါ်ရာရခိုင်ပြည်နယ်ဒေသတွင်မိုင်းပေါက်ကွဲမှုဖြစ်စဉ်၃ကြိမ်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ထားပူပါတယ်။ရခိုင်ပြည်နယ်တွင်မှာနိုဝင်ဘာလကုန်ပိုင်းကစကြတော့မြမသမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားရာကြောက်တော်ဗုဒ္ဓတောင်ရတိတ်တောင်ပုံလူကျုံမြို့နယ်တွေဘက်မှာစစ်ဘေးရှောင်၁၀၀၀ကျော်စိုးပွားလာနေပါတယ်။အထူးသဖြင့်တိုက်ပွဲဖြစ်ပွားခဲ့တဲ့ရိုးချောင်းဆက်ပန်းကျေးရွာတွေဖြစ်တဲ့ဇလူချောင်း၊ငဆရိုင်းတိုင်းမိချောင်းခုံအဝပြန်နဲ့ပညာဝကျေးရွာကစစ်ဆောင်တွေအတွက်ပြစ်ခါကူညီပေးရင်းမှာခက်တွေ့နေတယ်လို့လည်းကြောက်တော်မြို့နယ်အကူကြီးတွေးကြီးဖွဲ့တာဝန်ခံဦးစောဝင်းကပြောပါရစေ။
ကျွန်တော်တို့ကိုတက်တာတာစီပြုမှန်နေလို့ပြည်ပြတော်ပေးလို့လမ်းမှာကျွန်တော်တို့ရေးနှားနေရတယ်။ကျွန်တော်တို့ကိုတက်လို့ကဒီနေလုံဝင်ကြီးအပါဝင်ဝင်ကြီးရှုပ်နေတဲ့သူအုပ်ကအကုန်လုံးကကွန်ပျူတာနဲ့တော်လို့ရပါတယ်လို့အကြည့်ကြီးပြောထားမှုတွေ။ကွန်ပျူတာနဲ့တော်ရရ။အဲ့တော့ဒီဘက်ကလည်းရောက်မှကျွန်တော်တို့အိမ်ရှောက်ပေါ်ထက်ပြီးတက်ခတ်မပေးဘူး။ဟုတ်ပါလေသဘောတူနေတာအခုတတိဘယ်သူမှပြည်ပေါ်ပေးလို့မရှိဘူးမြန်မာလူစုဆန်တဘူးအရေးကြောက်နေတယ်လေအဲ့လိုမျိုးလေ
တိုက်ပွဲဖြစ်ပွားနေတဲ့ရိုးချောင်းဆက်ပိုင်းကိုသမတော်ကနေသွာလာဖွဲ့ပိတ်ပင်တာစစ်ချောင်းတွေအတွက်ပေးပို့တဲ့ရိတ်သားတွေကိုရခိုင်သမတော်လက်ထက်ရောက်သွားမှစိုးရင်လို့ပိတ်ပင်တာဖြစ်နေကြောင်းစစ်ချောင်းစခန်းတာဝန်ရှိသူတွေကသုံးသပ်ချက်ပေးထားပါတယ်မြမသမတော်အနေနဲ့က NC လက်မှတ်ထိုးအပြည့်ရဖွဲ့တွေရော NC လက်မှတ်မထိုးနိုင်သေးတဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေနဲ့ပါဇီလအပြည့်ရထားမယ်လို့ဒီဇင်ဘာ23ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါပေမဲ့လို့လက်ရှိရခိုင်ပြည်နယ်ကြောက်ကော်ရတိတ်တောင်ဗူဒီတောင်ပုံလူကျုံမြို့နယ်ဘက်မှာသမတော်နဲ့ရခိုင်သမတော်အေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးတယ်လို့ တိုက်ပွဲတွင်ဒေသခံကြေးရွာသားတွေကလည်းတွေ့လို့ရကိုစစ်ကြီးဒုက္ခတဲ့အနေနဲ့တင်းချောင်လျားဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ။